မြန်မာနိုင်ငံကရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကနိုင်ငံပြောင်းအခြေချဖို့ကြိုးစားသူတွေဘာကြောင့်သူတို့နိုင်ငံတွေကနေထွက်လာရတယ်လဲဆိုတဲ့အကြောင်းအရင်စစ်မြစ်ကိုဖြေရှင်းဖို့လိုအပ်တယ်လို့ကုလသမဂ္ဂတွေးရမှုချုပ်ဘန်ကီမွန်ကပြောကြားခဲ့ပါတယ
်။ This is something which is happening in this region and of course there should be very clear
ဒီကိစ္စဟာဒေတာတွေမှာလက်ရှိဖြစ်နေတဲ့ကိစ္စတစ်ခုဖြစ်နေတာကြောင့်ဘာကြောင့်အခုလိုသူတို့နိုင်ငံတွေကနေလူတွေထွက်လာရတယ်လဲဆိုတဲ့အကြောင်းအရင်းကိုပြက်ပြက်သားသားဖြေရှင်းသင့်ပါတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ဘန်ကီမွန်ကဒီကနေ့ဗီယက်နမ်နိုင်ငံရောက်နေစဉ်မှာပြောကြားခဲ့တာဖြစ်ပါတယ်မြန်မာမလေးရှားနဲ့ထိုင်းနိုင်ငံခေါင်းဆောင်တွေအပြင်တခြားဒေသရင်းတာဝန်ရှိသူတွေကိုဆက်သွယ်ပြီးတော့ပင်လယ်ထဲမှာမျောနေနိုင်တဲ့လေဆိပ်ဒုက္ခတွေကိုကယ်တင်ဖို့နဲ့လူသားချင်းစာနာပြီးတော့လိုအပ်တဲ့အကူအညီတွေအရင်ပေးဖို့အတွက်တိုက်တွန်းခဲ့တယ်လို့နေရာပြန်လည်ချထားရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့လည်းဟန်နွိုင်းမြို့တော်မှာကုလသမဂ္ဂတွေ့ရမှုချုပ်ကပြောကြားခဲ့ပါတယ်အခုလိုမျိုးလှေစည်းဒုက္ခတွေတွေရှိနေရတဲ့ပြဿနာအရေးအမြစ်ကိုဖြေရှင်းဖို့အတွက်မြန်မာနိုင်ငံကိုနှစ်ရက်ကြာလာသွားတဲ့အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကလည်းအစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံစဉ်မှာတိုက်တွန်းခဲ့ပါတယ်ထိုင်းနိုင်ငံကိုဖျက်ပြီးတော့မလေးရှားနိုင်ငံဘက်ကိုလူတွေခိုးသွင်းနေတဲ့လူမျိုးကိုဂိုင်းတွေကိုထိုင်းနိုင်ငံကစတင်နှိမ်နှင်းလာခဲ့ပြီးတဲ့နောက်မှာတရားမဝင်နိုင်ငံတွေဝင်ဖို့ကြိုးစားသူထောင်ပေါင်းများစွာနဲ့ဆက်လက်တွေကိုလူမျိုးခိုးတွေကပင်လယ်ထဲမှာပစ်ထားခဲ့ကြတာဖြစ်ပါတယ်။မေလလယ်လောက်ကစပြီးတော့မလေးရှား၊အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံကမ်းခြေရေစီကိုရောက်လာကြတဲ့လှေစီးဒုက္ခတွေ3000ကျော်လောက်ရှိပါတယ်။အဲ့ဒီထဲကထဝက်လောက်ဟာမြန်မာနိုင်ငံကလို့ဆိုတဲ့ရိုဟင်ဂျာမွတ်စလင်တွေဖြစ်ကြပြီးတော့ကျန်တဲ့ထဝက်လောက်ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကရွှေပြောင်းလုပ်သားတွေဖြစ်ကြပါတယ်။နောက်ထပ်3000ကျော်လောက်လည်းပင်လယ်ထဲမှာရှိနေနိုင်သေးတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကခန့်မှန်းထားပါတယ်ရှင်။